Burmese.
မင်္ဂလာညနေခင်းပါရှင်။2019ခုနှစ်ဧပြီလ8ရက်တနင်္လာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေနားဆင်နိုင်ပါရှင်။ကျမခွာညိုပါရှင်အခုညနေခင်းအစီအစဉ်တွေတာဝန်ယူရမယ
်ကျမကတော့ဆုမြတ်မမအမေရိကန်ပြည်ထောင်စုအမိမေလုံခြုံရေးဝန်ကြီးဟာရာထူးကနေတာဝန်ယူပြီး16လကြာမှနှုတ်ထွက်သွားပါပြီမြန်မာနိုင်ငံကလူယုံကြည်ရတဲ့ရိုဟင်ဂျာ38ယောက်ကိုမလေးရှားနိုင်ငံမြောက်ပိုင်းကကမ်းခြေတစ်ခုပေါ်မှာတွေ့တဲ့အကြောင်းမလေးရှားရဲတပ်ဖွဲ့ကပြောပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်တဲ့ခြေညာပေးပါမယ်ရှင်
ညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့မနက်ဖြန်မှာကျင်းပမဲ့အစ္စရေးလွှတ်တော်ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်နဲ့ကာကွယ်ရေးဝန်ကြီးချုပ်ဟောင်းတို့အကြိတ်အနယ်ရှင်ပြိုင်ကြရမယ့်သဘောရှိပါတယ်
။ Israel has been blessed to have many friends who sat in the Oval Office. But Israel has never had a better friend than you.
ဝန်ကြီးချုပ်နတ်တန်ယာဟူးကရွေးကောက်ပွဲမဲဆွဲခြင်းသူနဲ့ကမ္ဘာကောင်ဆောင်တွေအနီးကပ်ဆက်ဆံရေးရှိတဲ့အကြောင်းပြောပြပြီးတော့မဲဆွဲခဲ့တဲ့အကြောင်းကိုကြားကြရတာပါနိုင်ငံတကာသတင်းတွေပြီးနားဆင်ရပါမယ်ရှင်မြန်မာပြည်ဆိုင်ရာသတင်းလွှာတွေမှာတော့တောင်တကုန်းမှာတစ်နှစ်အတွင်းအပီးဆောက်လုံးမဲ့စုအသက်မွေးဝမ်းကြောင်းအတက်တင်သိပ်ပံမှာအခမဲ့အသက်မွေးဝမ်းကြောင်းပညာတွေသင်ယူနိုင်တယ်လို့အလောက်ကိုင်းကိုပါရှာဖွေပေးမယ်လို့ဆိုပါတယ်ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတဦးတရားမဝင်ငွေတွေတည်ဆောင်လာမှုနဲ့အဖမ်းခံရပါတယ်ဒီလိုသတင်းလွှာတွေနဲ့အတူနောက်ပိုင်းမှာတကြံတေးလက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင
်အမေရိကန်ပြည်ထောင်စုအမိမေလုံခြုံရေးဝန်ကြီးကဲစတန်နယ်ဆန်ဟာယာရုတာဝန်ယူပြီး16လကြာမှယာရုကနေနှုတ်ထွက်သွားပါပြီအမိမေလုံခြုံရေးဌာနကိုပြုပြင်ပြောင်းလဲတဲ့နေရာမှာတိုးတက်မှုတွေရှိနေပေမဲ့သူယာရုကနေဖယ်ပေးဖို့အချိန်ကြာပြီလို့ဆုံးဖြတ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကိုပေးပို့တဲ့စာထဲမှာဝန်ကြီးနီလ်ဆန်ကပြောကြားထားပါတယ်မက္ကဆီကိုနယ်စပ်ကနေဝင်လာနေတဲ့နိုင်ငံပြောင်းအခြေချသူတွေကိုတားဆီးရေးအင်ဘူရိုရဲ့ဖီအားနဲ့နိုင်ငံပြောင်းဝင်လာတဲ့တရားမဝင်မိသားစုတွေအပေါ်ကင်တွယ်ပုံနဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေချိန်မှာအခုလိုနှုတ်ထွက်သွားတာဖြစ်ပါတယ်သူဘာကြောင့်နှုတ်ထွက်ရတယ်လဲဆိုတာကိုဝင်ကြီးနီလ်ဆန်ကမပြောပေမဲ့သူ့နေရာယူမဲ့ဝင်ကြီးသစ်အနေနဲ့အမေရိကန်နယ်စပ်တွေကိုအပြေအဝလုံခြုံစေမဲ့ဥပဒေတွေပြင်ဆင်တဲ့နေရာမှာလွှတ်တော်နဲ့တရားရုံးတွေရဲ့ထောက်ခံမှုတွေကိုရလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းနှုတ်ထွက်စာမှာရေးသားထားပါတယ်။သူနောက်ဆုံးအလုံးလုံးမဲ့ရက်ကဗုဒ္ဓဟူးနေ့ဖြစ်တယ်ဆိုတာကိုလည်း Twitter လူမှုကွန်ရက်ပေါ်မှာအသိပေးပါတယ်။အမေရိကတိုက်အလဲပိုင်းနိုင်ငံတွေကနေနိုင်ငံပြောင်းအခြေချဖို့ကြိုးစားသူတိမ့်နဲ့ချီမက္ကဆီကိုနယ်စပ်ကနေဝင်ရောက်လာနေတဲ့အပေါ်သမ္မတထရမ့်ကအတော်လေးမကြေမနက်ဖြစ်နေကြောင်းထုတ်ဖော်ပြောဆိုနေတာပါအမေရိကန်မှာနိုင်ငံပြောင်းသူတွေအတွက်နေရာမရှိတော့ဘူးလို့တနင်္ဂနွေနေ့ကပဲ Twitter ပေါ်မှာဇက်တိုက်ရေးသားတင်ခဲ့ပါသေးတယ်တရားမဝင်ဝင်ရောက်လာသူအခြေအတွက်ရောကြသွားအောင်ပြက်ပြက်တတမလုပ်ဘူးဆိုပြီးတော့အမိမြေလုံခြုံရေးဝန်ကြီး Kirsten Nielsen ကိုသမ္မတ Trump ကအကြိမ်ကြိမ်အော်ဟစ်ချိန်ပေါင်းခဲ့တယ်လို့အင်ပြီးတော့သတင်းရက်ွက်ကပြောပါတယ်။တစ်ချိန်တည်းမှာပဲဒီ American တဲကိုဝင်လာတဲ့တရားမဝင်မိသားစုဝင်တွေကခလီးငယ်တွေနဲ့မိဘတွေခွဲထားတဲ့မူဝါဒကြောင့်ဝန်ကြီး Nielsen အကြီးအကျယ်ဝေဖန်ခံနေရတာပါ။သမ္မတရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေဟာရက်ဆက်ပြီးတော့နေဇက်ကလူသားချင်းစာနာကြအခြေအနေတွေကိုပို့ပြီးဆိုးစေတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဝေဖန်ခဲ့ပါတယ်
။လီဗျားနိုင်ငံမှာရက်သားတွေနဲ့ဒဏ်ရာရတဲ့သူတွေကိုဘေးလွတ်ရာကိုကယ်ထုတ်နိုင်ဖို့အတွက် Tripoli မြို့စင်ကြေပုံးရက်ဒေသတွေမှာနှစ်နာရီခွဲကြာအပြည့်ရက်ဖို့အတွက်ကုလသမဂ္ဂကရေးပေါ်ပန်ကြားလိုက်ပါတယ်။ဗိုလ်ချုပ်ကြီးခလီဖာဟက်တာကိုတစ္ဆာခံတဲ့တပ်တွေကမြို့တော် Tripoli ကိုသိမ်းယူနိုင်ဖို့ထိုးစစ်ဆင်နေတဲ့အချိန်မှာပဲကုလသမဂ္ဂဘက်ကအခုလိုပန်ကြားလိုက်တာဖြစ်ပါတယ်။ဗိုလ်ချုပ်ကြီးဟက်တာရဲ့လောက်ရက်ကအာဏာသိမ်းဖို့ကြိုးပမ်းမှုဖြစ်တယ်လို့ကုလသမဂ္ဂကြောတော့နောက်ခံပေးထားတဲ့ဝန်ကြီးချုပ် Fayyad Sarraj ကပြောကြားလိုက်ပါတယ် Haftan နဲ့သူ့ရဲ့တပ်ဖွဲ့တွေဟာ Tripoli မြို့စင်ကြေပုံးဒေသတွေမှာခြေကုပ်ယူလာနိုင်တဲ့ပုံတွေ့ရပေမဲ့လေပြားဆွေရတပ်တွေဘက်ကလည်းသူတို့ကိုပြန်တိုက်ဖို့ပြင်ဆင်နေတယ်လို့ဝန်ကြီးချုပ် Sarraj ကပြောပါတယ်လေပြားနိုင်ငံမှာရှိတဲ့ကုလသမဂ္ဂမစ်ရှင်အဖွဲ့ကတော့အဲ့ဒီနေရာတဝိုက်မှာရှိနေတဲ့တပ်ဖွဲ့တွေအားလုံးအနေနဲ့လူသားချင်းစာနာတဲ့အနေနဲ့နှစ်နာရီခွဲကြာအပြစ်ခတ်ရဆဲရေးကိုလေးစားကြဖို့ကိုတိုက်တွန်းလိုက်ပါတယ်နောက်ပါအပြန်အလှန်တိုက်ခိုက်တာတွေဖြစ်လာနိုင်တဲ့အတွက်လည်းကုလသမဂ္ဂကတော့သူရဲ့တပ်ဖွဲ့တွေကို Tripoli မြို့ကရုတ်သိမ်းခဲ့ပါတယ်။လေပြားနိုင်ငံရဲ့မြေပြင်လုံခြုံရေးအခြေအနေကပိုပြီးတော့ရှုပ်ထွေးပြီးတော့ခံမရခတ်လာနေတယ်လို့အာဖရိကဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးတောမတ်ဝေါ်ဟော့စကပြောပါတယ်။အမေရိကန်ကတော့တန်တမာရေးလုပ်ငန်းတွေတံပြန်အကြမ်းဖက်နေနေတဲ့ဒေသရင်းလုံခြုံရေးထုတ်တောင်းအထောက်အကူပေးဖို့အတွက်တပ်ဖွဲ့ဝင်အနည်းငယ်ကိုလေပြားနိုင်ငံထဲမှာထားရှိထားပါတယ်နော်။
ရဝမ်ဒါနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုဖြစ်ပွားခဲ့တာ25နှစ်ပြည့်နှစ်ပတ်လည်ခမ်းနားမှာအခုလိုအဖြစ်မျိုးထပ်မဖြစ်စေရဖို့အတွက်သမ္မတဘောကာဂါမီကကတိပြုခဲ့ပါတယ်ကျူးလွန်ခဲ့သူတွေကိုခွင့်လွှတ်ဖို့ကြိုးစားတဲ့တစ်ချိန်တည်းမှာဖြစ်ခဲ့တဲ့ဖြစ်ရပ်ကြီးကိုမေ့ပြစ်လို့မရဘူးလို့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ခမ်းနားမှာသမ္မတကာဂါမီပြောကြားခဲ့တာပါလူမျိုးတုံးတပ်ဖြတ်ခံခဲ့ရသူ2,000+လောက်ကိုမြှုပ်နှံထားတဲ့ကီဂါလီအမတ်တရနေရာမှာမိထွန်းညှိပြီးလွမ်းသူပန်းခွေတွေချကအထိမ့်မတ်ခန္ဓာကိုစတင်ခဲ့တာပါရပ်ပေါင်း100လောက်လောင်ကျွမ်းနေမဲ့အမတ်တရမိတိုင်အတွက်မိတော့ကိုရဝမ်ဒါလူငယ်လေးတွေကဖျောင်းတိုင်တဲ့အဆင်ဆင်လက်ဆင်ကမ်းပြီးတော့သမရကာဂါမီကိုမိကူးပေးခဲ့ပါတယ်လူမျိုးတုံးတပ်ဖြတ်မှုနှစ်ပတ်လည်အဖြစ်အမာဟိုရိုအာကစားအမျိုးသားအာကစားကွင်းကြီးစီကိုအမတ်တရလမ်းလျှောက်ပွဲမှာလဲသမရအပါအဝင်လူပေါင်း1,000+ချီပါဝင်ခဲ့ပါတယ်အာကစားကွင်းကြီးထဲမှာညာပိုင်းကျင်းပတဲ့ဖျောင်းတိုင်ထွန်းအောင်မေပွဲကိုလူပေါင်း2,000+ကျော်စုဝေးတက်ရောက်ခဲ့ကြပါတယ်1994ခုနှစ်ဧပြီလတုန်းကဟူတူလူမျိုးသမ္မတစီးလာတဲ့လေရင်ပြစ်ချခံခဲ့ရပြီးတဲ့နောက်ဒါဟာလူနည်းစုတွတ်စီလူမျိုးတွေရဲ့လက်ချက်ဖြစ်တယ်လို့ဆိုပြီးအစွန်းရောက်ဟူတူတွေရဲ့တုတ်တင်တပ်ဖြတ်မှုစတင်ခဲ့တာပါရပ်ပေါင်း100လောက်အတွင်းမှာပဲဟူတူအစွန်းရောက်တွေရဲ့လက်ချက်နဲ့တွတ်စီလူမျိုးတွေအပြင်အလဲအလှယ်သဘောထားရှိတဲ့ဟူတူလူမျိုးစုစုပေါင်း800,000+လောက်တည်ဆုံခဲ့ရပါတယ်
ယူကန်နာနိုင်ငံကမျိုးသားဥယျင်ကြီးထဲမှာတနတ်သမားတွေရဲ့ပြန်ပြေးဆွဲတာကိုခံရရတဲ့အမေရိကန်မျိုးသမီးနဲ့သူ့ရဲ့ယင်မောင်းတို့ကိုလုံခြုံရေးတပ်ဖွဲ့တွေကကယ်တင်လိုက်ပြီးတဲ့နောက်မှာယူကန်နာနိုင်ငံဟာလာရောက်လည်ပတ်ဖို့အတွက်ဘေးကင်းလုံခြုံတဲ့နိုင်ငံဖြစ်တဲ့ဆိုပြီးတော့ယူကန်နာသမ္မတရိုအီမူဆာဗီနီကဒီကနေ့မှထပ်ပြီးတော့အမခံလိုက်ပါတယ်ကျွန်တော်တို့အနေနဲ့လက်ဆုပ်စာရှိတဲ့ပြည်မှုကျူးလွန်သူတွေကိုနှိမ်သိမ်းသွားမှာဖြစ်တယ်လို့သူက Twitter ကနေရေးပါတယ်ဒါမဲ့လည်းယူကန်နာနိုင်ငံဟာဘေးကင်းလုံခြုံပြီးကျွန်တော်တို့ရဲ့အမျိုးသားဥယျာဉ်ကြီးတွေရဲ့လုံခြုံရေးကိုဆက်ပြီးတိုးတက်သွားအောင်လုပ်သွားမယ်ဆိုတာကိုတိုင်းပြည်ကိုရောယူကန်နာနိုင်ငံကိုလာတဲ့ကမ္ဘာလက်ခီးသွားတွေကိုရောသူ့အနေနဲ့ထပ်ပြီးတော့အမခံလို့ကြောင်းလဲပြောကြားလိုက်ပါတယ်အမည်မသိတဲ့တနတ်သမား၄ယောက်ကခင်မလီဆူအန်ဒီကော့နဲ့သူမရဲ့ယင်မောင်ယွန်ဖောမရန်စ်တို့ကို Queen Elizabethအမျိုးသားဥယျာဉ်ကြီးအတွင်းမှာပြီးခဲ့တဲ့သတင်းပတ်ကပြန်ပြီးဆွဲသွားခဲ့တာဖြစ်ပါတယ်။တနတ်သမားတွေရဲ့လူရတာကိုခံရပြီးအဖမ်းမခံခဲ့ရတဲ့တကြီးရွယ်ကိုဇနီးမောင်နှံအုပ်ကဒီအမျိုးသားဥယျာဉ်ကြီးရဲ့လုံခြုံရေးတွေကိုဒီပြန်ပြီးဆွဲမှုနဲ့ပတ်သက်ပြီးတော့အကြောင်းကြားခဲ့ပါတယ်။ပြန်ပြီးဆွဲမှုကိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနယ်ဇနာကအီရှာရှာအပိုင်းမှာဖြစ်သွားခဲ့တာဖြစ်ပါတယ်။လုံခြုံရေးတပ်ဖွဲ့တွေကကယ်တင်ခဲ့ပြီးတဲ့နောက်အန်ဒီကော့နဲ့မရန်ချိုနှစ်ဦးဟာဘေးကင်းလုံခြုံပြီးတော့ကျန်းမာစွာနဲ့ရှိနေတယ်လို့ယူကန်နာရဲတပ်ဖွဲ့ကတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင်
နေလာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြန်မာဒါမှမဟုတ်ဘင်္ဂလားဒေ့ရှ်နိုင်ငံကလို့ယုံကြည်ရတဲ့ရိုဟင်ဂျာ38ယောက်ကိုမလေးရှားနိုင်ငံမြောက်ပိုင်းကကမ်းခြေတစ်ခုပေါ်မှာတွေ့ရှိတဲ့အကြောင်းမလေးရှားရဲတပ်ဖွဲ့ကပြောကြားခဲ့ပါတယ်။ဒီနေ့တနင်္လာနေ့မနေ့အစောပိုင်းကပင်လယ်ကမ်းခြေကိုရောက်ရှိလာတဲ့ရိုဟင်ဂျာအမျိုးသား38ယောက်ကို Simbang and Phat မြို့မှာဖမ်းဆီးခဲ့တယ်လို့ပါလီပြည်နယ်ရဲချုပ်နော်မူရှာမိုဟာမက်ကဒီ Writers သတင်းဌာနကိုပြောကြားခဲ့ပါတယ်။ဒီလူတွေဟာတင်မောကြီးနဲ့ထွက်လာပြီးတော့ပင်လယ်ထဲရောက်တော့မှတင်မောငယ်တွေပေါ်ပြောင်းပြီးမတူတဲ့နေရာတွေကိုလူမောင်ခိုးတွေကပို့တာဖြစ်မယ်လို့ယုံကြည်တဲ့အကြောင်းရဲချုပ်ကပြောပါတယ်။သူတို့ကိုခေါ်လာတဲ့တင်မောတွေဘယ်ကလဲဆိုတာကိုစုံစမ်းနေပြီးတော့လူမောင်ခိုးကူးတဲ့အဖွဲ့တွေပတ်သက်နေတယ်လို့တန်တရားရှိတဲ့အကြောင်းလဲရဲချုပ်နော်မူရှာကပြောပါတယ်။သူတို့အားလုံးဟာစံမာရေးကောင်းမွန်ကြပြီးတော့လူဝေမှုကြီးကြပ်ရေးတာဝန်ရှိသူတွေရဲ့လက်ကိုအခုအပ်လိုက်ပြီးလို့လဲဆိုပါတယ်။ပြီးခဲ့တဲ့လတုန်းကလည်းပါလီစ်ပြည်နယ်ကဆန်ဂိုင်းပလာဒီကမ်းခြေမှာနိုင်ငံပြောင်းအခြေချဖို့ကြိုးစားသူရိုဟင်ဂျာ35ယောက်ကိုတွေ့ရှိခဲ့တဲ့အတွက်ရေချောင်းကနေရိုဟင်ဂျာတွေကိုလူမောင်ခိုးကူးတဲ့ဖြစ်ရပ်ကြီးထပ်ဖြစ်နေပြီလားဆိုပြီးတော့အာဏာပိုင်တွေကစိုးရိမ်နေကြပါတယ်။ဒုတိယအုပ်အဖြစ်ဒီကနေ့တွေ့ရှိတဲ့ရိုဟင်ဂျာတွေကမြန်မာဒါမှမဟုတ်ဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်မယ်လို့မလေးရှားတာဝန်ရှိသူတွေကယုံကြည်နေကြပါတယ်။အခုလိုနိုင်ငံပြောင်းအခြေချဖို့ကြိုးစားသူတွေကိုပို့ဆောင်ပေးတဲ့လူမောင်ခိုးတွေကိုနှိမ်နင်းခဲ့တဲ့2015ခုနှစ်နောက်ပိုင်းမှာမလေးရှားဘက်ကိုရောက်လာသူတွေကြာဆင်းသွားခဲ့ပေမယ့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေဘက်ကရိုဟင်ဂျာတွေဟာမကြခင်လပိုင်းတွေကဆားလို့မလေးရှားနိုင်ငံကိုရေချောင်းကနေသွားဖို့အတွက်ပြန်လည်စူးစမ်းလာကြပုံရပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာနိုင်ငံတည်းမှာလည်းပြီးခဲ့တဲ့နိုဝင်ဘာလတုန်းကအခုလိုမျိုးနိုင်ငံပြောင်းဖို့စူးစမ်းတဲ့သူ100ကျော်ကိုဒီရန်ကုန်တိုင်းကြောက်တန်းမြို့နယ်နဲ့90ကျော်ကိုတဝက်ခရိုင်လောင်းလုံမြို့မှာဖမ်းမိခဲ့ပါတယ်။
ငွေကြေးမမှန်မကန်လုပ်မှုတွေနဲ့တရားစွဲဆိုခံထားတဲ့ဂျပန်နိုင်ငံကနစ်ဆန်ကားကုမ္ပဏီရဲ့အကြီးအကဲဟောင်းကာလို့စ်ဂေါင်းနဲ့လုံမှုဆောင်အမေရိကန်လူမျိုး Greg Kelly တို့ကိုနစ်ဆန်ကုမ္ပဏီကထုတ်ပယ်လိုက်ပြီဖြစ်ပါတယ်။တိုကျိုဟိုတယ်မှာလုံမှုဆောင်အစုရှယ်ယာဝင်တွေနဲ့ဒီကနေ့၃နာရီကြာအထူးစည်းဝေးလုပ်ပြီးတဲ့နောက်ဂေါင်းနဲ့ Kelly တို့ကိုကုမ္ပဏီကထုတ်ပယ်ဖို့နစ်ဆန်အစုရှယ်ယာဝင်တွေအားလုံးကသဘောတူခဲ့ကြတာပါ။သူတို့ကိုဆွဆွဲပြောဆိုနေတာနဲ့ပတ်သက်ပြီးတော့နှစ်ယောက်စလုံးကတော့ငြင်းဆိုထားပါတယ်။လေခွဲဆုံးဖြတ်တဲ့အစည်းအဝေးမဆောက်ခင်မှာနစ်ဆန်အလုံးအမှုဆောင်ချုပ်ဟီရိုတိုစိုက်ကာဝါနဲ့အခြားအလုံးအမှုဆောင်တွေကရှယ်ယာဝန်တွေကိုဥညွတ်အယူသေးပေးပြီးတော့အလေးနက်တောင်းပန်ခဲ့ပါတယ်။ဒါပြင်အစုရှယ်ယာဝန်တွေကခေါင်းနေရာမှာပြင်သစ်ကားကုမ္ပဏီ Renault SA ရဲ့ဥက္ကဋ္ဌကိုစားထိုးခန့်အကြောင်းကိုလည်းအတည်ပြုခဲ့ကြပါတယ်။ Renault ကားကုမ္ပဏီဟာနစ်ဆန်ရဲ့အစုရှယ်ယာ 43% ခန့်နိုင်ငံကိုပိုင်ဆိုင်ထားတာဖြစ်ပါတယ်။ခေါင်းထောင်2015ခုနှစ်အတွင်းမှာနစ်ဆန်ကားကုမ္ပဏီရဲ့ကုမ္ပဏီကရတဲ့သူ့ရဲ့ဝင်ငွေ 50% ခန့်နှုန်းလောက်ကိုချော့ပြီးတော့ပြဖို့ကြံစည်ခဲ့တယ်လို့တန်ကြာရှိခဲ့တာကြောင့်ပြီးခဲ့တဲ့နှစ်မှာလာတဲ့မှာပထမဆုံးအချိန်အဖမ်းခံခဲ့ရပါတယ်။ဒါပေမဲ့ Gong ကနစ်ဆန်ကုမ္ပဏီပိုင်ငွေ၅သန်းကိုကိုယ်ရေးကိုယ်တာသုံးဖို့အတွက်အိုမန်နိုင်ငံကအယောင်ကိုယ်စားလှယ်တယောက်ထံလွှဲပြောင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်ပေါ်အခြေခံပြီးတော့ပြီးခဲ့တဲ့သတင်းမှာအတွင်းမှာထပ်မံဖမ်းဆီးခဲ့ပါတယ်နော်
။တူရကီနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကကျင်းပတဲ့ဒေသန္တရရွေးကောက်ပွဲအတွင်းအကြီးဆုံးအစ္စတန်ဘူမြို့ရဲ့မြို့တော်ဝန်ယာဒူနီယာရှုံးခဲ့တဲ့သမရရီဂျက်တာရဲ့အာဒိုဝါရဲ့ပါတီကမဲပြန်ရည်ဖို့တောင်းဆိုနေပါတယ်။နိုင်ငံရဲ့စီးပွားရေးနဲ့ယဉ်ကျေးမှုအချက်ချာကြတဲ့အစ္စတန်ဘူမြို့မှာအတိုက်ခံ CHP ပါတီကကပ်ပြီးတော့အနိုင်ရသွားတာဟာသမရအာဒိုဝါအတွက်အထင်အမှားကြီးဖြစ်ပါတယ်။ဒါကြောင့်အာနာယ AKP ပါတီကအစ္စတန်ဘူမှာမဲရီပြန်ရည်ဖို့လို့တောင်းဆိုနေတာဖြစ်ပါတယ်။
England FA ဘလောက်ဘောလုံးပွဲမှာတော့ Watford အတင်နိုင်ရပြီးတော့ final တက်သွားပါတယ်။ London မြို့က Wembley ခွင်းမှာမနေ့က semi final ဒုတိယအကြော်ပွဲဒုတိယပွဲကိုစားကြတာမှာ Watford က Wolves ကို 3-2 နဲ့နိုင်သွားခဲ့တာဖြစ်ပါတယ်။ဒါကြောင့် final မှာတော့ Watford နဲ့ Manchester City တို့ကစားကြမှာဖြစ်ပြီးတော့မေလ18ရက်နေ့ကျ Wembley ခွင်းမှာပိုလူကြမှာဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်။အခုနားဆင်ရမယ့်သတင်းလွှာတွေကိုတော့မနေ့ဖက်မှကျင်းပမယ့်အစ္စရေးလွှတ်တော်ရွေးကောက်ပွဲနဲ့စပါမယ်ရှင်။ဣသရေးနိုင်ငံမှာမနက်ဖြန်အင်္ဂါနေ့ကျရင်လွှတ်တော်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေမဲပေးကြတော့မှာပါ။ဒီတစ်ကြိမ်ရွေးကောက်ပွဲမှာတင်းမာတဲ့သဘောထားရှိသူလက်ရှိဝန်ကြီးချုပ်ဘန်ဂျမင်နတ်တန်ယာဟုနဲ့သဘောထားသိပ်မတင်းမာလာတဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းဘန်နီဂန်စ်တို့ကြားအကြိတ်အနဲ့ရှင်ပြိုင်ကြရမယ်အလားအလာရှိပါတယ်။ဒါပေမဲ့လည်းဘသူမှပြက်ပြက်သားသားအနိုင်ရဖို့မရှိဘဲညွန့်ပေါင်းအစိုးရဖွဲ့နိုင်ခြင်းရှိပါတယ်။ဒီရွေးကောက်ပွဲကိုဝန်ကြီးချုပ်နတ်တန်ယာဟုအပေါ်လူမှုစင်တာခံယူပွဲအဖြစ်လည်းမြင်ထားကြတာပါ။ဂျေရုဆလင်ကနေပြီးတော့Linda Grandstein ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်
။ Benny Gantz ဟာ Blue and White Party ရဲ့ခေါင်းဆောင်ဖြစ်ပြီးသူအနိုင်ရအောင်လုပ်သွားမယ်ဆိုတာမဲဆွယ်စည်းရုံးပွဲတစ်ခုအတွင်းအခိုင်အမာပြောသွားပါတယ
်။
Jerusalem မြို့သားဖြစ်ဖို့ကျွန်တော်ယူမှန်းထားပါတယ်။ကောင်းကြည့်နေပါ
။ Gantz ကိုထောက်ခံသူတွေတက်ကြွနေကြပြီမဲ့ Liquid Party ကဝန်ကြီးချုပ်နေတန်ညာဦးနဲ့အကြိတ်နဲ့ဖြစ်နေတယ်ဆိုတာနောက်ဆုံးထွက်ထားတဲ့လူ့ဘော်ဒါစစ်တမ်းတွေကပြနေပါတယ်။ Mr. နေတန်ညာဦးကတော့သူ့ရဲ့အတွေ့အကြုံအထူးသဖြင့်သမ္မတဒေါ်နယ်ထရန့်တို့ကမ္ဘာခေါင်းဆောင်တွေနဲ့အနီးကပ်ဆက်ဆံရေးရှိထားတာကိုထောက်ပြပြီးမဲဆွယ်စည်းရုံးပါတယ
်။ Israel has been blessed to have many friends.
မေဂန်သမ္မတအများပြားနဲ့ချစ်ကြည်ရင်းနှီးရတာ Israel တဲ့သိက္ခာကံကောင်းလာပါတယ်။ဒါပေမဲ့အဆွေတော်တဲ့ဘူကောင်းတဲ့မိတ်ဆွေမျိုး Israel မှာမရှိပါဘူး
။ Iran nuclear ရေးသဘောတူစာချုပ်ကနေထွက်ဖို့ဆုံးဖြတ်ခဲ့တာနဲ့ Israel ဘက်ကလိုက်တဲ့တခြားလုပ်ရက်တွေပေါ်တိတ်မကြခင်က American ခီးစဉ်တွင်ဝန်ကြီးချုပ်နေတဲ့ညာဦးကသမ္မတထရန့်ကိုချီးကျူးပြောဆိုပါတယ်။အစ္စရေးရွေးကောက်ပွဲအများစုမှာပါလက်စတိုင်းနဲ့ညီညာရေးအလားအလာကအဓိကကိစ္စရပ်ဖြစ်ခဲ့ပေမဲ့ဒီရွေးကောက်ပွဲကတော့အဲ့လိုမဟုတ်ဘူးလို့ Jerusalem Post သတင်းစာဆောင်မရှင် Gershon Baskin ကပြောပါတယ
် Well, I think we have to realize that there has not been
ညီညာရေးလုပ်ငန်းတွေမရှိတာနှစ်တော်ကြာနေပြီဆိုတာကျွန်တော်တို့နားလည်ဖို့လိုပါတယ်အစ္စရေးနဲ့ပါလက်စတိုင်းကြား2009ခုနှစ်ကတည်းကစစ်ဆက်နေနိုင်တာမရှိတော့ပါဘူးအစ္စရေးဘက်ကကြည်ညီညာရေးကိစ္စအဓိကမဟုတ်တော့ပါဘူးပါလက်စတိုင်းဘက်မှာညီညာရေးအတွက်လက်တွဲလို့ရမယ်လူမရှိဘူး။ဒါကြောင့်ဒီကိစ္စအရေးမပါတော့ဘူးဆိုတဲ့အပြောပေါ်အစ္စရေးလူတို့ကြားသွားကြပါတယ်
။မစ္စတာဂန်စ်ရဲ့မဲဆွယ်စည်းရုံးနဲ့ကြော်ညာတချို့မှာသူကာကွယ်ရေးဦးစီးချုပ်ဘဝကဂါဇာမှာပါလက်စတိုင်းဗန်ရောက်တည်ခဲ့တယ်ဆိုတဲ့ပြောဆိုချက်မျိုးတွေပါပြီးသူဟာအားနည်းတဲ့လဝဲရင်းဝါဒီဆိုတဲ့မစ္စတာနီတန်ညာဟူရဲ့ဝေဖန်ချက်ကိုခြေပထားပါတယ်။ပါလက်စတိုင်းတွေကတော့ဒီရုပ်ောက်ပွဲပေါ်မျှော်လင့်မထားသလောက်ပဲလို့ယူကော့ဘွဲစစ်တမ်းကောက်သူပါလက်စတိုင်းလူမျိုးခါလီရှီခါကီကပြောပါတယ
် On the one hand there seems to be a faint
ဖက်မှာအပြောင်းလဲအတွက်မျှော်လင့်ချက်ရေးလေးရှိပုံရပါမယ်အဆုံးတနည်းမှာတော့ဘာမှထူးမှမဟုတ်ဘူးလို့ပါလက်စတိုင်းအများစုကယူဆကြပါတယ်လက်ရရိမ့်မဲ့ဖြစ်ဖြစ်ဗဟိုဝါဒီပဲဖြစ်ဖြစ်လက်ဝဲရိမ့်မဲ့ဖြစ်ဖြစ်ဘာမှမထူးပါဘူး
တိတ်ကိုကွဲပြားလို့နဲ့အစ္စရေးမဲဆန္ဒရှင်တွေကြား Guns Apple ထောက်ခံမှုပုံများလာနေပြီမဲ့ အနိုင်ရဖို့တော့မလုံလောက်ဘူးလို့သတင်းစာအက်ဒီတာဒေးဗစ်ဟိုရိုဗစ်ကပြောပါတယ
် People think if you get more seats than the other party
ချမ်းပါတီရဲ့အမတ်နေရာပိုရရင်ရွက်ကောက်ပွဲနိုင်တယ်လို့လူတွေကထင်ကြတယ်အစ္စရေးမှာတော့ပါတီစုံညွန်မောင်းနေရှိတာကြောင့်အဲ့ဒီလိုမဟုတ်ပါဘူးညွန်မောင်းဖွင့်နိုင်သူကရွက်ကောက်ပွဲနိုင်တာပါပဲဂတ်စ်နဲ့လစ်ပစ်နဲ့သူ့ရဲ့ blue and white ညွန်မောင်းပါတီကအဲ့ဒီလိုလုံနိုင်မဲ့ပုံမရှိပါဘူ
းမစ္စတာနေတန်ယာဟူဘက်ကတော့လွန်ခဲ့တဲ့12နှစ်ကာလမှာသူလုပ်ခဲ့တယ်လို့သူသားလေးရင်နိုင်ငံရေးအတွေ့အကြုံနဲ့အင်အားရှိသူဖြစ်တယ်ဆိုပြီးလူလူကိုဆွဲဆောင်စီယုံဖို့ရည်ရွယ်ထားပါတယ်ခင်ဗျာ
တို့ရရှိမှာဗျာပြောင်းလဲရမယ်ဆိုတဲ့ကြေကြော်တာနဲ့လူလူရဲ့တခဲနဲ့ရွေးကောက်ခံခဲ့ရတဲ့ NLD အစိုးရအာဏာရလာခဲ့တာအခုဧပြီလမှာဆိုရင်တော့၃နှစ်တင်းတင်းပြည့်ပါပြီ၃နှစ်တာအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့အခုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာသုံးသပ်အကဲဖြတ်ကြရအောင်ပါဒါပြင်ဒီ NLD ပါတီနဲ့ပတ်သက်လို့လူလူရဲ့မျှော်လင့်ချက်လူလူရဲ့ထောက်ခံချက်အရင်ကတည်းကဆိုရင်ပိုပြီးတော့အားကောင်းလာသလားကျဆင်းလာသလားတို့ရရှင်ရဲ့အမြင်ကိုလည်းသိကြပါမယ်ပါဝင်စင်းတွေမိမြလူသူတွေ VA မြန်မာပိုင်းထံကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိကွန်းကိုစာနဲ့ဖြစ်စေတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VA မြန်မာပိုင်းဖုန်းနံပါတ်က12923823554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်စင်းတွေမိမြကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
မနက်ဖြန်အင်ကာညတိုက်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလှည့်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်အခုတော့ဒီကနေ့ကျင်းပတဲ့စုအသက်မွေးဝမ်းကြောင်းသိပ္ပံပဏ္ဏချာခန္ဓာဘက်ကိုအလှည့်ပေးပါမယ်ရှင်လူငယ်တွေအတွက်အသက်မွေးဝမ်းကြောင်းပညာရပ်တွေကိုအခမဲ့တင်ကြားပေးပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုတစ်ဖက်တစ်လမ်းကနေကူညီပံ့ပိုးနိုင်ဖို့စုအသက်မွေးဝမ်းကြောင်းသိပ္ပံကြောင်းကိုတောင်တကုံမြို့နယ်မှာတည်ဆောက်တော်မှာဖြစ်ပါတယ်ဝူရီဟီမန်ကိုရီးယားကုမ္ပဏီနဲ့ကိုရီးယားမြန်မာဆိုရှယ်အင်တာပရိုက်စ်တို့ရဲ့အကူအညီနဲ့စုအသက်မွေးဝမ်းကြောင်းသိပ္ပံအဆောက်အဦတည်ဆောက်ဖို့နားလည်မှုစာကြွန်လွှာလက်မှတ်ရေးထိုးပွဲနဲ့အတူမြေတန့်ဆင်ခြင်းပနက်တင်အခမ်းအနားကိုတနင်္ဂနွေနေ့ကကျင်းပခဲ့တာပါကိုရိုင်းသွားရောက်သတင်းယူထားတဲ့မတ်မေခသတင်းပေးပို့ထားပါတယ်ရှင
်စုအသက်မွေးဝမ်းကြောင်းသိပ္ပံတည်ဆောက်ဖို့အတွက်ကိုရီးယားနိုင်ငံဝူရီဟီမန်ကုမ္ပဏီကလှူဒါန်းတာဖြစ်ပြီးတည်ဆောက်ကာလ12လကြာမြင့်မယ်လို့ကနဦးခန့်မှန်းထားပါတယ်ကျောင်းဆောင်လုပ်ပြီးသွားရင်တော့နှစ်စဉ်ကျောင်းသား600နီးပါးမွေးထုတ်နိုင်ဖို့မျှော်လင့်ထားတယ်လို့တနင်္ဂနွေနေ့ကကျင်းပတဲ့ကျောင်းတည်ဆောက်ရေးနားလည်မှုစာကြုံလာလက်မှတ်ရေးထိုးပွဲနဲ့မြေတန့်ဆင်ခြင်းပနက်တင်အခမ်းအနားမှာတာဝန်ရှိသူတွေကပြောဆိုသွားတာပါနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွမ်းကျင်လှုပ်သားတွေလိုအပ်တာကြောင့်ဒီလိုကျွမ်းကျင်လှုပ်သားတွေမွေးထုတ်ပေးနိုင်ဖို့ကိုရီးယားနိုင်ငံအနေနဲ့ကူညီပေးနေတာဖြစ်တယ်လို့ကိုရီးယားတမ်မကြီးယီဆန်ဟွာကဆိုပါတယ
် mentioned in my opening remarks that Korea has been doing a lot of development assistance programs for Myanmar
သူတို့ပြည်ပညာရေးနဲ့တပ်မွေးဝမ်းကြောင်းပညာရေးဆိုင်ရာကဏ္ဍတွေမှာပါကိုရီးယားဆိုရရဲ့ဖွံ့ဖြိုးရေးဆိုင်ရာအကူအညီတွေမှာဆရာဆရာမတွေတနန်းပေးတဲ့ကျောင်းတစ်ခုရန်ကုန်မြို့မှာတည်ဆောက်သွားဖို့ကြိုးပမ်းနေတာလည်းရှိပါတယ်။အခုကိုရီးယားဘုတ်ကလစ်ကကဏ္ဍတွေကနေပြီးတော့မြန်မာအလူရှင်တွေနဲ့အတူတောင်တကူမှာအခုလိုလူတန်းမှုတွေပြုရတာကိုသိရတဲ့အတွက်ကျွန်တော်အထူးပဲဝမ်းသာမိပါတယ်။ဒါဆိုရင်မြန်မာနိုင်ငံဒီမိုကရေစီတည်ဆောက်ရေးနဲ့လူမှုဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ကိုရီးယားအစိုးရရောဘုတ်ကလစ်ကလုပ်ငန်းတွေကပါအခိုင်အမာအားပေးကူညီတယ်ဆိုတာကိုပြသလိုက်တာပါပဲ။
အခုဆောက်လုပ်မဲ့တင်းနှံကျောင်းမှာတော့မော်တော်ယာဉ်ပြုပြင်ထိန်းသိမ်းရေးတင်းနှံ ID နည်းပညာတင်းနှံမိုဘိုင်းလက်ကင်ဖုန်းနည်းပညာဘာသာစကားတင်းနှံယဉ်ကျေးမှုတင်းနှံနဲ့အထည်ချုပ်ပညာတွေသင်ကြားပေးသွားမယ်အပြင်အလုတ်ကင်ခွင်လန်းတွေရရှိဖို့ကိုလည်းနိုင်ငံခြားလုပ်ငန်းတွေနဲ့ချိတ်ဆက်လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းတောင်တကုံလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးညီညီကတော့ပြောပါတယ်
အတမင်းပညာသိပ္ပံဘောနော်ကျွန်တော်ဒီ institute မှာသင်နဲ့သင်တန်းသားတွေကိုလည်းပဲကျွန်တော်တို့နိုင်ငံသားနဲ့ချိတ်ဆက်ပြီးတော့လည်းပဲကျွန်တော်တို့အလုပ်ကြိုင်တွေရှောက်ဖွေးပေးနိုင်အောင်လည်းပဲကျွန်တော်တို့ဆောင်ရွက်သွားဖို့အစီအစဉ်တွေရှိတယ်ဆိုတဲ့အကြောင်းကိုကျွန်တော်အနေနဲ့လေးလေးနက်နက်ပြောကြားလိုပါတယ်ဗျ
ကျောင်းဖြစ်မြောက်ရေးကော်မတီတာဝန်ခံတဦးဖြစ်တဲ့ကိုလင်းစော်မင်းကတော့ကျောင်းအနေနဲ့တပ်မွေးပညာရက်တွေကိုလုပ်ငန်းဝင်ဝင်နိုင်တဲ့အထိတင်ကြားပေးနိုင်မှုရည်ရထားတယ်လို့ဆိုပါတယ
်လုပ်ရနိုင်စီရှိတဲ့ဒီတနန်းတွေပေါ့အခုဒီပညာတနန်းတွေပြီးတော့ language ဆိုရင်တော့ကျွန်တော်ကအင်္ဂလိပ်စာဒါကြာကိုရီးယားဂျပန်အစသဖြင့်ပေါ့နော်သူတို့လည်းလိုအပ်တဲ့ဟာတွေပြင်ပေးမယ်ပြင်တစားတက်ဆိုင်ရပေါ့နော်သူတို့လုံတဲ့ဟိုအမေညာပြမဲ့တနန်းတွေကိုဖွင့်ကျင်းလက်တင်ကြပြီးတော့ကျွန်တော်တို့သူတို့ကိုလည်းလောက်ကချပွေပေးဖို့ကျွန်တော်တို့ကကြိုးပမ်းထားပါတယ်အားလုံးကတော့အဆင်ပြေဖြစ်ပါတယ်
စုတမွေဝမ်ကြောင့်တိတ်ပံကိုအရေးသွေးပြည့်မီတဲ့တင်းနှံကြောင့်တစ်ခုအဖြစ်လဲပတ်နိုင်ဖို့အတွက် NRI ပညာရေးကွန်ရက်အနေနဲ့ပြည်တွင်းပြည်ပကပညာရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးစီမံအုပ်ချုပ်သွားမယ်လို့လည်းစီစဉ်သူတွေကပြောဆိုထားပါတယ်။စုတမွေဝမ်ကြောင့်တိတ်ပံတင်းနှံကြောင့်ကိုလှိုင်းတရာမှာပထမဆုံးဖွင့်လှစ်ခဲ့တာဖြစ်ပြီးအခုတောင်တကုံမှာတည်ဆောက်မဲ့တင်းနှံကြောင့်ကတော့ဒုတိယမြောက်ဖွင့်လှစ်မဲ့တင်းနှံကြောင့်ဖြစ်ပါတယ်ရှင်။
မေခါပြောပြသွားတာပါရှင်။အခုမြန်မာနိုင်ငံသားတဦးထိုင်းနိုင်ငံမှာအဖမ်းခံထားခဲ့ရတာကိုလည်းပြောပြပေးပါဦးမယ်။ဧပြီလ6ရက်နေ့ကထိုင်းနိုင်ငံအယုဒ္ဓယာမြို့ကိုသွားတဲ့အဝေးပြေးလမ်းမမှာအဝေးပြေးလမ်းစစ်ဆေးရေးထိုင်းရတပ်ဖွဲ့ဝင်တွေကတရားမဝင်ငွေကြေးသယ်ဆောင်လာတဲ့မြန်မာနိုင်ငံသားတယောက်ကိုဖမ်းဆီးခဲ့ပါတယ်။ထိုင်းဘက်ငွေ2,300,000တန်ဖိုးနဲ့ညီမျှတဲ့အိန္ဒိယရူပီငွေ4,000,000ကျော်နဲ့အတူထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေဘန်ကောက်ကိုသွားမဲ့ခရီးသည်တင်ကားပေါ်မှာအခုလိုဖမ်းဆီးခဲ့တာဖြစ်ပါတယ်။အပြည့်စုံကိုထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေဘန်ကောက်ကိုသွားတဲ့ခရီးသည်တင်ရင်တစည်းနဲ့ပတ်သက်လို့မတင်ငါစရာပစ္စည်းတွေပါနိုင်တယ်လို့ကြိုတင်သတင်းရတာကြောင့်အယုဒ္ဓယာမြို့အဝေးပြေးလမ်းမစစ်စေးရဲတပ်ဖွဲ့ကဧပြီလ6ရက်နေ့ကခီးသည်တင်ရင်ကိုရက်တက်ရှာဖွေစစ်ဆေးခဲ့ရမှာထိုင်းဖက်ငွေနဲ့ဆို2,300,000တန်ဖိုးရှိတဲ့အိန္ဒိယနိုင်ငံသုံးရူပီငွေ19 4,250,000ပါတဲ့အပြာရောင်ခီးဆောင်အိတ်တစ်ခုကိုတွေ့ရှိခဲ့ရပါတယ်။အိတ်ပန်ရှင်ဘသူဆိုတာကိုကားပေါ်ကခီးသည်တွေကဘသူမှထုတ်မပြောတာကြောင့်မဲဆောက်ကားခိတ်ကCCTV မှတ်တမ်းတွေကိုပြန်စစ်ဆေးခိုင်းရမှာကားပေါ်မှာပါလာတဲ့မြန်မာနိုင်ငံသားတဦးဖြစ်နေတာကိုတွေ့ရတာကြောင့်ဖမ်းဆီးလိုက်ပါတယ်။မဲဆောက်မျိုးကကားဂိတ်လုံခြုံရေးယူထားတဲ့ဝန်ထမ်းတဦးပြောပြတာကတော့
အဲ့ဒါက CCTV ရတယ်နောက်ဆုံးအဆင့်မှာပေါ့ခွေးဝါလိုက်လို့ CCTV လိုက်ဒီကနေ့မှ CCTV ရတဲ့ဘောလမ်းမှာလည်းတဘောညမှာဟိုကပြောမှဆိုလို့ရှိရင်ဒီကတော့ဝင်မှာပ
ါအခုတော့ဝင်လာနိုင်တဲ့လမ်းကြောင်းတွေကတော့မြန်မာဘက်မှာကာစီနိုလောင်းစားရုံတွေကိုဝင်ထွက်သွားလာနိုင်တဲ့ဂိတ်ပေါက်တွေအများအပြားရှိတာမို့အဲ့ဒီလမ်းတွေကလည်းဝင်လာနိုင်တယ်လို့လည်းသူကဆိုပါတယ်
။ဒါမှ6000ဝင်လို့ရတာတော့ဟိုကအဲ့ကာစီနိုဂိတ်ပေါက်တွေရပါဘူးကွာ။ကျညာအချိန်မီညာအချိန်မတော်အချိန်စီးအချိန်မတော်လည်းဝင်ထွက်လို့ရတာပါ
။ထိုင်းရနာပိုင်းတွေကထုတ်ဖော်ပြောဆိုတာကတော့ကားကိုအဝေးပြေးလက်မှတ်မှာရပ်ထားပြီးမဲဆောက်ကကားဂိတ်က CCTV မှတ်တမ်းတွေကိုတောင်းယူစစ်ဆေးကြည့်တဲ့အခါမှာကျော်ဖို့အိတ်ပိုင်ရှင်ဟာကားပေါ်မှာပါလာတဲ့အသက်38နှစ်အရွယ်မြန်မာနိုင်ငံသားဖြစ်တဲ့အကြောင်းသိခဲ့ရတယ်လို့ဆိုပါတယ်။အခုလိုမျိုးနှစ်နိုင်ငံနယ်စပ်ကနေငွေကြေးတွေကိုတရားမဝင်တဲ့နည်းနဲ့တည်ဆောင်လာတဲ့ဆိုရင်ထိုင်းနိုင်ငံရဲ့ဥပဒေအရငွေမောင်းခိုးကူးမှုနဲ့ရုံးတင်တရားစွဲဆိုခံရမှာဖြစ်ပါတယ်ရှင
်။မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။အခုတော့တော်တော်ရှင်တွေအတွက်တကြံတေးသချင်းတစ်ပုတ်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။ဒီနေ့အတွက်တော့အစိုးရချစ်ကောင်းရဲ့ပြုံးပန်းတွေဆင်းဆိုတဲ့တချင်းကိုရွေးချယ်ထားပါတယ်။နားဆင်ကြရအောင်ပါရှင်။
Thank you.
ိုင်ပန်းလေးများရဲ့ပြုံးမလေးတွေ
ကောင်းရဲ့ပြုံးပန်းတွေစင်းဆိုတဲ့ဒေသချင်းကိုနားဆင်ခဲ့ကြရတာပါရှင်။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့သတင်းဆောင်ပါတွေနဲ့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာသူယုံကြည်ရာစတဲ့အစီအစဉ်တွေကိုနားဆင်ကြရမှာပါ။လိုင်းဒိုမီတာ25 32 51နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်ရှင်။အခုတနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မောပြောပြပေးပါဦးမရှင်
။အမေရိကန်ပြည်ထောင်စုအမိမြင့်လုံခြုံရေးဝန်ကြီးခေစတန်နယ်ဆန်ဟာယာရုတာဝန်ယူပြီး16လကြာမှယာရုကနေနှုတ်ထွက်သွားပါတယ်။အမိမြင့်လုံခြုံရေးဌာနကိုပြုပြင်ပြောင်းလဲတဲ့နေရာမှာတိုးတက်မှုတွေရှိနေပေမဲ့သူယာရုကနေဖယ်ပေးဖို့အချိန်ကျပြီလို့ဆုံးဖြတ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကိုပေးပို့တဲ့စာထဲမှာဝန်ကြီးနယ်ဆန်ကပြောကြားခဲ့ပါတယ်။မက္ကဆီကိုနယ်စပ်ကနေဝင်လာနေတဲ့နိုင်ငံပြောင်းအခြေချသူတွေကိုတာစီယေအင်ဘျူရိုရဲ့ဖိအားနဲ့နိုင်ငံပြောင်းဝင်လာတဲ့တရားမဝင်မိသားစုတွေအပေါ်ကင်တွယ်ပုံနဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေချိန်မှာအခုလိုနှုတ်ထွက်သွားတာဖြစ်ပါတယ်။လီဘီယာနိုင်ငံမှာရဲသားတွေနဲ့ဒဏ်ရာရတဲ့သူတွေကိုဘေးလွတ်ရာကိုကယ်ထုတ်နိုင်ဖို့အတွက်ထရပလီမြို့တော်စင်ဂျေဘုံနေရာတွေမှာနှစ်နှစ်ရက်ခွဲကြာအပြစ်ခတ်ရစဲထားဖို့အတွက်ကုလသမဂ္ဂကအရေးပေါ်ပန်ကြားလိုက်ပါတယ်။ဗိုလ်ချုပ်ကြီးခါလီဖာဟက်ဖတာကိုတစ်ဆာခံတဲ့တပ်တွေကမြို့တော်ထရပလီကိုသိမ်းယူဖို့ထိုးစစ်ဆင်နေတဲ့အချိန်မှာပဲကုလသမဂ္ဂဘက်ကအခုလိုပန်ကြားလိုက်တာပါ။ဗိုလ်ချုပ်ကြီးဟက်ဖတာရဲ့လောက်ရက်ကအာနာသိမ်းဖို့ကြိုးပမ်းမှုဖြစ်တယ်လို့ကုလသမဂ္ဂကြောထောက်နောက်ခံပေးထားတဲ့ဝန်ကြီးချုပ်ဖာယေဆာယာကပြောပါတယ်။ယူဂန်ဒါနိုင်ငံကအမျိုးသားဥယျာဉ်ကြီးထဲမှာဒီတနတ်သမားတွေရဲ့ပြန်ပေးဆွဲတာကိုခံခဲ့ရတဲ့အမေရိကန်အမျိုးသမီးနဲ့သူ့ရဲ့ရင်မောင်းတို့ကိုလုံခြုံရေးတပ်ဖွဲ့တွေကကယ်တင်နိုင်ခဲ့ပြီးတဲ့နောက်မှာယူဂန်ဒါနိုင်ငံဟာလာရောက်လည်ပတ်ဖို့အတွက်ဘေးကင်းလုံခြုံတဲ့နိုင်ငံဖြစ်တယ်လို့ယူဂန်ဒါသမ္မတကဒီကနေ့ထပ်ပြီးတော့အာမခံခဲ့ပါတယ်။ငွေကြေးမမှန်မကန်လုပ်မှုတွေနဲ့တရားစွဲခံထားရတဲ့ဂျပန်နိုင်ငံကဒီနစ်ဆန်ကုမ္ပဏီTK Hong Carlos Go နဲ့အလုပ်အမှုဆောင် American လူမျိုး Greg Kelly တို့ကိုနစ်ဆန်ကုမ္ပဏီကနေထုတ်ပယ်လိုက်ပါပြီရှင်
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. Thank you.